ီးရီးယားဆိုရတက်တွေကအရတားတွေပေါ်ဓာတ်လုလန်းနဲ့အုံပြူတိုက်ခိုက်ခဲ့တယ်ဆိုတာကိုသက်သေပြနိုင်ရင်စီးရီးယားကိုစည်ရေးအရအရေးယူဖို့ကုလသမဂ္ဂဆုံးဖြတ်ချက်အပေါ်မှာမထောက်ခံဘူးလို့သူ့အနေနဲ့မငြင်းပါဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါရယ်အမေရိကန်ပြည်ထောင်စုအနေနဲ့တန်တရားဖြစ်ဖွယ်မရှိခိုင်မာတဲ့အထောက်အထားတွေကုလသမဂ္ဂကိုတင်ပြတဲ့လို့ AP သတင်းဌာနနဲ့ရုရှားရုပ်သံသတင်းဌာနတို့ကိုသူကပြောခဲ့ပါရယ်ကုလသမဂ္ဂရဲ့အတည်ပြုချက်မပါဘဲအမေရိကန်ကစည်ရေးအရအရေးယူမဲ့အပေါ်ကိုလည်းရုရှားသမ္မတကသတိပေးပြောကြားခဲ့ပါတယ် S-300 မြေပြင်ကနေဝေဟင်ပစ်ဒုံးကျည်အစိတ်အပိုင်းတွေစီးရီးယားနိုင်ငံစီပေးပို့တာကိုဆိုင်းငံ့ထားပြီလို့သမ္မတပူတင်ကပြောပေမဲ့လည်းနိုင်ငံတကာပြဋ္ဌာန်းချက်တွေကိုချိုးဖောက်တဲ့လုပ်ရက်တွေရှိလာမယ်ဆိုရင်တော့ထပ်ပြီးတော့စဉ်းစားမယ်လို့ဆိုပါတယ်ဒီသတင်းပတ်အတွင်းကျင်းပမယ်ကမ္ဘာအကြီးအကဲစီးပွားရေးနိုင်ငံများရဲ့ G20 ထိပ်သီးအစည်းအဝေးကိုစိန့်ပီတာစဘတ်မြို့မှာဒီရုရှားနိုင်ငံကအင်ရှင်ဖြစ်တဲ့လက်ခံကျင်းပမှာပါဆီးရီးယားအရေးဟာအဲ့ဒီအစည်းအဝေးပွဲမှာထိပ်တန်းအစီအစဉ်တစ်ခုအနေနဲ့ဖြစ်မယ်လို့ခန့်မှန်းကြပါတယ်ဆီးရီးယားကိုအရေးယူတဲ့နေရာမှာပြည်တွင်းပြည်ပထောက်ခံမှုတွေရဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားကကြိုးစားနေပါတယ်ရှင်